အမေရိကန်ပြည်အောင်စုမှာလွှတ်တော်ကနေပြီးတော့အစိုးရ၃ဆင့်အတီးမပြုတ်နိုင်လို့အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားမယ်ဆိုရင်ဒါဟာအဆုံးစွန်တာဝန်မဲ့ရောက်ပြီးတော့စီးပွားရေးပြန်လည်ကောင်းမွန်လာဖို့ဆောင်ရွက်ချက်တွေကိုလည်းကမောက်ကမဖြစ်သွားစေလိမ့်မယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကပြောပါတယ်။လွှတ်တော်အနေနဲ့အစိုးရ၃ဆင့်မူကြမ်းကိုအတီးပြုတ်ပေးဖို့သမ္မတကတနင်္လာနေ့မိုးလယ်ပိုင်းမှာပန်ကြားခဲ့တာပါ။အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားမယ်ဆိုရင်တနိုင်ငံလုံးမှာအပေါ်မှာထိခိုက်သက်ရောက်မှုရှိလိမ့်မယ်လို့သမ္မတအိုဘားမားကပြောပါတယ်။အစိုးရလုပ်ငန်းတွေရပ်သွားမယ်ဆိုရင်ဒီဖက်ဒရယ်ဝန်ထမ်းတွေကိုလာစားမပေးနိုင်ုံနဲ့မဟုတ်တော့ပဲမဖြစ်မနေအသက်ရှင်ရပ်တည်ရေးအစိုးရဝန်ဆောင်မှုလုပ်ငန်းတွေပေါ်မှာမှီနေရတဲ့နိုင်ငံသားတွေအတွက်လည်းတက်ရောက်ထိခိုက်မှုရှိလိမ့်မယ်လို့ပြောပါရတယ်။ဒီနေ့နေ့လယ်ပိုင်းမှာပဲသမ္မတဥဘာမားရဲ့ကျန်းမာရေးဆောက်ရှောက်မှုဥပဒေကိုဆိုင်းငံ့ထားတဲ့အစိုးရ၃ဆင့်ဥပဒေမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုတာကိုအထက်လွှတ်တော်ကတော့လက်မခံပဲပြန်ပယ်ချပါရတယ်။ဒါကြောင့်အစိုးရ၃ဆင့်ကိုအခုအမေရိကန်စံချိန်တင်းလာနေ့တကောင်ရန်နောက်ထပ်၅နာရီအတွင်းမှာလွှတ်တော်နေရာကနေပြီးတော့အတည်မပြုနိုင်ရင်တော့အစိုးရလုပ်ငန်းတွေရန်နာရမယ့်အခြေအနေတေချာလူနီပါဖြစ်လာပါတယ်။အောက်လွှတ်တော်ကနေပြီးတော့တီးပြုတ်ခဲ့တဲ့အစိုးရ၃ဆင့်ဥပဒေချမ်းကိုထက်လွှတ်တော်ကပယ်ချလိုက်ပြီးတော့အဲဒီဥပဒေချမ်းကိုအောက်လွှတ်တော်ထံကိုပြန်ပို့လိုက်ပါတယ်။အခုတော့ဒီအောက်လွှတ်တော်ကနေပြီးတော့ပြန်လည်စီစစ်နေပြီးတော့မဲခွဲဖို့အတွက်ပြင်ဆင်နေပါတယ်။အခုဒီတင်းလာနေညတကောင်ရန်နောက်ထပ်၅နာရီအတွင်းမှာအောက်လွှတ်တော်ဘက်မှရောထက်လွှတ်တော်ဘက်မှပါဒီဥပဒေချမ်းကိုအတိမပြုတ်နိုင်ဘူးဆိုရင်တော့မဖြစ်မနေအရေးကြီးတဲ့အစိုးရလုပ်ငန်းတွေကလွဲပြီးတော့ကြံအစိုးရလုပ်ငန်းအလုံးစတင်ရန်နာရမှာဖြစ်ပါတယ်။